အိန္ဒိယနိုင်ငံဟာဒေသတွင်းကအင်အားကြီးတရုတ်နိုင်ငံကိုတန့်ပြန်နိုင်ရေးအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကာဝေးဆိုင်ရာပူးပေါင်းဆောင်ရွက်မှုရေကြောင်းလုံခြုံရေးသမုဒ္ဒရာစီးပွားရေးအာကာသနဲ့တယ်လီဖုန်းဆက်သွယ်ရေးကဏ္ဍတွေမှာသဘောတူညီချက်အများအပြားကိုစနေနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ပတ်ကအိန္ဒိယဝန်ကြီးချုပ်နရင်တရမိုဒီတတိယအကြိမ်မြောက်ဆက်တိုက်ဝန်ကြီးချုပ်ဖြစ်အာနာရယူပြီးနောက်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာဟာနယူးဒေလီကိုဆက်နှစ်အတွင်းဒုတိယအကြိမ်မြောက်ဖြစ်ဇွန်လ21ရက်နေ့ကရောက်ရှိနေတာဖြစ်ပြီးတော့အဲ့ဒီခီးစံမှာနှစ်နိုင်ငံသဘောတူစာချုပ်တွေချုပ်ဆိုခဲ့ကြတာပါ။ရေကြောင်းဆိုင်ရာကိစ္စရပ်တွေမှာအိန္ဒိယနိုင်ငံတွေနဲ့ဒေသတွင်းပူးပေါင်းဆောင်ရွက်မှုကိုချဲ့ထွက်ဖို့ရည်ရွယ်တဲ့အိန္ဒိယရဲ့ Indo Pacific သဘောတရားများပူးပေါင်းဆောင်ရွက်မှုမှာပါဝင်လာတဲ့ဘင်္ဂလားဒေ့ရှ်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းမိုဒီကပြောပါတယ်။ဒီသဘောတူညီချက်တွေဟာအိန္ဒိယနိုင်ငံတွေကိုပထမဦးစားပေးတဲ့ချဉ်းကပ်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဆိုပါတယ်။နိုင်ငံမြေကြီးခွဲဝေသုံးဆွဲနိုင်ရေးစွမ်းအင်ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်နိုင်ရေးတွေမှာမြင့်တင်ဖို့ဆုံးဖြတ်နိုင်ခဲ့ကြောင်းဟာစီနာကနယူးဒေလီမှာသတင်းထောက်တွေကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာဇွန်လ9ရက်နေ့တုန်းကလည်းမိုဒီရဲ့တတိယအကြိမ်မြောက်ဝန်ကြီးချုပ်ရာဒူးရယူတဲ့ကျန်းသစ္စာကျိတ်ဆိုပွဲကိုတက်ရောက်ခဲ့ပါသေးတယ်များ။